ဆိုင်ညွန့်နဲ့ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်တော်စုညီညာရေးညီလာခံဒုတိယပင်လုံးညီလာခံလို့ခေါ်ကြတာပေါ့ခင်ဗျာအဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ SNLD ရဲ့သုံးသပ်ချက်ကိုကျွန်တော်ဒီနေ့ဆွေးနွေးတင်ပြလိုခြင်းဖြစ်ပါတယ်ဆိုတော့ SNLD ဟာဘယ်အခန်းကပါဝင်ခဲ့လဲဆိုတာကျွန်တော်ကိုလည်းအချင်းချင်းပြောပါခင်ဗျာပထမဆုံ
း SNLD အနေနဲ့နိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းမှုတာဝန်ယူထားပါတယ်ဒီ site ကိုညို့ကျွန်တော်တို့မှာတာဝန်ပေးထားပါတယ်။နောက်တစ်ခါပါတီအလိုက်ပေါ်ရရှိတဲ့ကုသလေအရေးအတွက်အပြည့်အတိုင်းကျွန်တော်တို့အဲ့ရောက်ဖြစ်ပါတယ်။တတိယနဲ့ကျွန်တော်အပြည့်အဝပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ
်။ဟုတ်ကဲ့ဆိုတော့ SNLD ပါတီရဲ့သဘောထားကိုတော့ဘယ်လိုတင်ပြခဲ့ပါသလဲ။အချင်းချင်းသိချင်ပါတယ်အဲ့ဒါလည်းပဲ
။ကျွန်တော်တို့ကတော့အခြေခံကတော့ဟိုလွန်ခဲ့တဲ့1962ခုနှစ်ပြည်နယ်ပေါင်းစုံဒီလာကန်ကနေပြီးတော့အလုပ်တော့ဒုစားတဲ့အခြေလက်တွေအခြေခံပြီးတော့ဗောနော်ဒီနေ့ခေတ်ဒီနေ့အခြေခံနဲ့လျော်မြအောင်တို့တင်ပြကြပါမယ
်ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ဒီဘူရအဖြစ်နားလည်ထားရတယ်သဘောထားကွဲလွဲဆိုတာလည်းဒါညှိရမယ်ကိစ္စပေါ့ကြာအဲ့ဒီဟာမှာဥပမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေတွေ့ရပါတယ်အဲ့ဒီစနဲ့ပတ်သက်ပြီးတော့ SNLD ရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါလဲခင်ဗျာ
တော်ရကောလည်းနိုင်တယ်တော့အများကြီးပါပဲပြီးသွားတဲ့ဤလာကမှာဘာဘကန်တက်ချက်မရှိဘူးနောက်1993လုံးကအမျိုးသားဤလာကလုံးကလို့စာရမ်းမျိုးတီးဖြတ်ပြီးတော့ပြောဟိုင်းတာမရှိဘူးကိုရောနဲ့ကိုယူဆကိုကိုယ်လည်းလည်းပြောနိုင်တဲ့အခါကျတော့ယူဆတွေအချင်းချင်းပုံပုံကွဲလွဲပြီးတော့ထွက်လာပါလေဒါရပြန်ပြီးတော့မှညှိရမယ့်အခြေအားတွေပါသူလုံးလုံးစင်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူးနောက်6လမတိုင်းကြီးပါဒါအဲ့ဒီပြန်ပြီးတော့ညီနဲ့လည်းကြံလို့ရမယ်အနေအထားမျိုးရောက်ပါပါလ
ား။ဒေါအောင်ဆန်းစုကြည်ရဲ့အဖွင့်မိန်ခွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလူအချက်သုံးခုပညာသတိဇွဲလုံးလာဝရိယနဲ့လုပ်ကြဖို့လိုတယ်လို့သူပြောပါပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုတာတွေထိုက်တန်ရလာဆက်သဖြင့်ပေါ့လေ။ဒါကဘာအခြေအနေနိုင်ငံရဲ့တူတက်ဖြစ်ထွန်းတဲ့နိုင်ငံရေးအခြေအနေတွေအကုန်လုံးကိုဖြစ်နိုင်မဖြစ်နိုင်စောချင်းချင်းစဉ်းစားဖို့လိုတယ်လို့ပြောလို့ထင်ပါတယ်။တတိကတော့အဲ့ဒီလိုအမှန်တရားလိုဒါကိုဆုံးဖြတ်ပြီးရင်ဒါကို